လာပါရှင် VOA American တာရဲ့2019ခုနှစ်မေလ3ရက်တောက်ကြနေ့ညနေ6နာရီခွဲကနေ9နာရီအထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်မမရှင်။ကနီးယားနိုင်ငံအရှေ့ဘက်ကန်ဒေသကိုအင်အားဖြင့်မုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်3ယောက်သေဆုံးသွားပါတယ်။မုန်တိုင်းထံခံထားရတဲ့မိုဇမ်ဘစ်နိုင်ငံမှာတော့ကာလာဝမ်ယောဂါတွေကူးစက်ဖြစ်ပွားနေပါတယ်။အခုလိုမျိုးနောက်ဆုတ်ရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရသေးတော်မြို့နယ်ကြောက်တန်းကျေးရွာသားတရားကျော်ကိုထိမ့်သိမ့်စစ်ဆေးရာကနေပြီးတော့တပ်မတော်ကပြန်လည်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့
ဆက်တပ်မတော်ညစနေမှာဝင်ပြီးတော့လို့ပြောတယ်ဆိုတော့တရားနာမှာလက်မဆက်ခံနေပါလေ။ချိုးရတော့သူတို့ပြလို့အနောက်ဝင်သူလို့ပြတာအဲ့လိုရေးထားတဲ့တာပေါ်မှာလက်မတွေ့မဆက်ပါဘူး
။ဒေသခံရွာသားတဦးရဲ့ပြောပြချက်နဲ့အတူနိုင်ငံတကာသတင်းတွေပြီးနားဆင်ရမှာပါရှင်။တခါအပြစ်ရကာလ၄လအတွင်းဖြစ်ခဲ့တဲ့တိုက်ပွဲအကြိမ်ကြီးမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့နှစ်ဖက်အပြစ်ရစာချုပ်ဖြစ်ပေါ်လာရေးဆက်လက်ဆွေးနွေးမယ်ဆိုတဲ့တပ်မတော်ရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုလည်းနားဆင်ကြရမှာပါ။ဒီကနေ့ကြားရောက်တဲ့သတင်းလွတ်လပ်ခွင့်နေ့မှာမြမသတင်းမီဒီယာရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သတင်းသမားတွေဖန်ဆီးအရေးယူခံနေရတဲ့အခြေအနေတွေကိုမိမောင်းထိုးပြောပြနေကြတဲ့အကြောင်းကိုလည်းနားဆင်ရပါမယ်ရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်ခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်။အိန္ဒိယနိုင်ငံအရှေ့ဘက်ကန်ယိုတန်းဒေသအော်ရတပြည်နယ်ကိုဒီကနေ့မနက်ပိုင်းကဝင်ရောက်တိုက်ခတ်တဲ့အင်အားဖြင့်ဖန်နီဆိုင်ကလုန်းမုန်တိုင်းကြောင့်၃ယောက်ထက်မနည်းသေဆုံးပြီးတော့ပူရီမျိုးနဲ့တခြားအရှေ့ဘက်ချန်ပီယံနယ်တွေမှာတော်တော်များများထိခိုက်ပျက်စီးခဲ့ပါတယ်။လေတိုင်နှုန်းတစ်နာရီကိုမိုင်120ကျော်နှုန်းနဲ့ပူရီမျိုးကိုဝင်တိုက်ခဲ့တဲ့မုန်တိုင်းကြောင့်အဆောက်အဦခေါမိုးတွေလန်ထွက်သစ်ပင်တွေလဲကျခဲ့ပါတယ်။ကန်ယိုရန်ဒေသမြင်းနှိမ်ပိုင်းမှာနေထိုင်သူတသန်းကျော်ဟာယာယီဒုက္ခသည်စခန်း4000လောက်မှာပြောင်းရွှေ့ခိုးလုံနေကြတယ်လို့အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးဌာနကပြောပါတယ်။ Fani Cyclone ကိုအင်အားဖြင့်အဆင့်4မုန်တိုင်းအဖြစ်နဲ့ Tropical Storm Risk မုန်တိုင်းလေးလာရဲ့အဖွဲ့ကတတ်မှတ်ထားပါတယ်မုန်တိုင်းကြောင့်အိန္ဒိယနိုင်ငံအရှေ့ပိုင်းကဒီအဓိကစိတ်ကန်းနှစ်ခုကိုလည်းပိတ်ထားပါတယ်အော်ရတပြည်နယ်မြို့တော်ဘူဘာစရာဝါစိတ်လေးစိတ်နဲ့ကိုလကာတာလေးစိတ်တို့ကိုလည်းပိတ်ထားတယ်လို့အိန္ဒိယလေကြောင်းပြန်တမ်းရေးတာဝန်ရှိသူတွေကပြောပါတယ်အခုနှစ်ပိုင်းတွေအတွင်းမှာဒီအိန္ဒိယမှာဝင်တိုက်ခတ်တဲ့လေမုန်တိုင်းတွေထဲမှာအင်အားအပြင်းဆုံးဖန်နီဆိုင်ကလုန်းဟာအနောက်ဘင်္ဂလားပြည်နယ်ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရွှေ့သွားနေတာနဲ့အတူတဖြည်းဖြည်းအရှိန်လျှော့သွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါရယ်။အော်ရတပြည်နယ်ထဲမှာတော့ဒီကနေ့တောက်ကြနေတဲ့နေ့လုံးလေပြင်းတိုက်မှုတွေမိုးရွာသွန်းမှုတွေဆက်ရှိနေအောင်ပဲလို့ခန့်မှန်းထားပါရယ်
။ဝဇဝိနိုင်ငံမြောက်ပိုင်းမှာကန်နက်ဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်သွားပြီးတဲ့နောက်တန့်စင်တဲ့ရေမြရရှိတာကြောင့်ကာလာဝမ်ယောဂါဖြစ်ပွားနေတယ်လို့မိုးစမတ်အာဏာပိုင်တွေကကြေညာလိုက်ပါရယ်။အာဖရိကတိုက်အရှေ့ပိုင်းကမိုးစမတ်နိုင်ငံကိုကန်နက်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်တာတပတ်ကြာပြီးတဲ့နောက်ဝါယောကဖြစ်ပွားမှုတွေလည်းတရားစင်ကျော်ရှိတယ်လို့ဆိုပါရယ်မုန်တိုင်းကြောင့်အိုးအိမ်တွေစွန့်ခွာထွက်ပြေးကြတဲ့ကလေးသင်ငယ်ထောင်ပေါင်းများစွာကိုလူသားချင်းစာနာမှုအကူအညီတွေပေးနေတယ်လို့ကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကပြောပါရယ်မုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ41ယောက်ရှိခဲ့ပြီးမုန်တိုင်းနဲ့ဆက်ဆက်ပြီးနောက်ထပ်သေဆုံးမှုတွေမဖြစ်ရအောင်ကျန်းမာရေးဝန်ထမ်းတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအပူပြင်းကြိုးပမ်းလှုပ်ဆောင်နေကြပါရယ်ဝဇမနိုင်ငံအလဲပိုင်းကိုအီဒိုင်းဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပြီးသတင်းပတ်6ပတ်အကြာမှာကန်နက်ဆိုင်ကလုန်းမုန်တိုင်းကနိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီအီဒိုင်းဆိုင်ကလုန်းမုန်တိုင်းကြောင့်မိုဇမ်ဘစ်မာလာဝီနဲ့ဇင်ဘာဝေနိုင်ငံတွေမှာလူ1000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ
။ဗင်နီဇွဲလာကြားဖြတ်သမ္မတအတိုက်ခံခေါင်းဆောင်ဟွမ်ကွိုက်ဒိုကအစိုးရဝန်ထမ်းတွေကိုအထွေထွေသပိတ်မှောက်ကြဖို့ဆော်ဩထားပေမဲ့ကာရာကတ်စ်မြို့တော်မှာဒီကနေ့အခြေအနေလောလောဆယ်တည်ငြိမ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့နီကိုလတ်စ်မာဒူရိုယာတုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြသူတွေနဲ့လူစုခွဲဖို့ကြိုးစားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားမှာပဋိပက္ခတွေဖြစ်ခဲ့ပါတယ်။တမရမဒူရိုကိုထောက်ခံနေတဲ့စစ်တပ်ကိုပြည်သူတွေဘက်ပါဖို့ဟွမ်ဂွိုက်ဒိုကတိုက်တွန်းထားပေမဲ့စစ်တပ်ခေါင်းဆောင်တွေကမဒူရိုအပေါ်ခိုင်ခိုင်မာမာဆက်လက်ထောက်ခံနေပုံရပါတယ်။စစ်တပ်အကြီးအကဲတွေရဲ့ထောက်ခံမှုရတယ်ဆိုတာကြားသာရင်းတွေကပြသတဲ့ပွဲမှာအာနာသိမ့်ဖို့ကြံစီစ조사သူတစ္ဆပေါက်မှန်သမျှကိုနှိမ်နင်းဖို့မဒူရိုကပြောကြားခဲ့ပါတယ်။ဆန္ဒပြသူတွေအနေနဲ့တရားဥပဒေစိုးမိုးမှုနဲ့ဖွဲ့စည်းပုံဥပဒေချိုးဖောက်မှုလိုကြီးလေးတဲ့ပြစ်မှုတွေနဲ့အရေးယူခံရမယ်လို့လည်းမဒူရိုကပြောထားပါတယ်။တချိန်တည်းမှာပဲဗင်နီဇွဲလားအရေးကိုသမ္မတဒေါ်နယ်ထရမ့်ကဝင်ရောက်ဖြေရှင်းဖို့အသင့်ဖြစ်နေပြီလို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘလို့အခြေအနေမှာအမေရိကန်ကစည်းရေးအရာဆောင်ရွက်မှလဲဆိုတာကိုတော့ တမရကရောနိုင်ငံသားရေးဝန်ကြီးကပါတိတိကျကျရှင်းလင်းပြောကြားခြင်းမရှိပါဘူး။ဝမ်ဂွိုက်ဒိုဟာအမေရိကန်နဲ့ကိုလံဘီယာအစိုးရတွေနဲ့ပေါင်းပြီးတော့အာဏာသိမ်းဖို့ကြိုးစားနေတာလို့မဒူရိုကဆွဆွဲနေပါတယ်။အောင်မြင်မှာမဟုတ်ဘူးလို့လည်းပြောခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံနဲ့မှငွေကြေးဖောင်းဖွားမှုအစမတန်မြင့်တက်နေတယ်လို့စားစရာတောက်စရာနဲ့လောင်စာဆီတွေဆူဆူဝါးဝါးပြက်လက်တဲ့ဒဏ်လျှက်စစ်ဒဏ်အားမကြာခဏပြက်တက်ဒဏ်တွေကိုလည်းပြည်သူတွေရင်ဆိုင်နေကြရပါတယ်။
ဒီမနက်ငယ်မှာတိုက်နေတဲ့စော်ဒီဦးဆောင်တဲ့ညောင်မောင်တပ်ဖွဲ့တွေကိုအမေရိကန်ကအထောက်ကူပေးနေတာတွေရပ်တန့်ဖို့တောင်းဆိုထားတဲ့ဥယျာဉ်မှူးကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကဗီဒိုအာနာသုံးပယ်ချခဲ့ပြီးအဲ့ဒီသမ္မတရဲ့ဗီဒိုအာနာကိုပယ်ဖြတ်ဖို့အမေရိကန်အထက်လွှတ်တော်မှမဲခွဲကြတာမှချုံနေသွားခဲ့ပါတယ်။သမ္မတရဲ့ဗီဒိုအာနာကိုပယ်ဖြတ်ဖို့အတွက်အထက်လွှတ်တော်အမတ်တရားတွေကထောက်ခံမဲ၃ပုံ၃ပုံလိုအပ်တာဖြစ်ပြီးတော့အဲ့လိုမဲခွဲကြတာမှထောက်ခံမဲ53ပဲကန့်ကွက်မဲ့45မီတာရခဲ့တာဖြစ်ပါတယ်။ဥပဒေကြမ်းကိုထောက်ခံတဲ့အထက်လွှတ်တော်အမတ်ဒီတဲကဘာနီဆန်ဒါစ်ကတော့အပြစ်မဲ့တဲ့ပြည်ပကရဲသားတွေကိုဘုံကျဲဖို့အမေရိကန်ဘက်ကကူညီနေတယ်လို့ပြောပါတယ်။စော်ဒီဥဆောင်တဲ့ညမောင်းတပ်ဖွဲ့တွေကိုအမေရိကန်နိုင်ငံဘက်ကဘုံတွေပေးနေပြီးအဲ့ဒီဘုံတွေကျင်းမဲ့လေးနေအတွက်ပါစီတွေဖြစ်ပေးနေတဲ့အပြင်ထောက်လိုင်းရေးသတင်းတွေနဲ့လည်းကူညီတွေပေးနေတယ်လို့ပြောပါတယ်။ယေမန်နိုင်ငံတွေကအမျိုးသမီးနဲ့ကလေးငယ်တွေကိုတပ်ဖြတ်တဲ့နေရာမှာအမေရိကန်လက်နက်အတော်များများကိုအသုံးပြုနေတယ်လို့လည်းမစ္စတာဆန်ဒါစ်ကပြောပါတယ်။သမ္မတထရမ့်ကဗီဒီယိုအာဏာသုံးပယ်ချမယ်လို့ပြောဆိုထားပေမဲ့အဲ့ဒီဥပဒေကြမ်းကိုလွှတ်တော်နေရာစလုံးကဒီနေ့စောပိုင်းမှာပဲအတည်ပြုခဲ့တာပါ။ဆိုဒီအာရေဗျာနိုင်ငံဟာအရှေ့လယ်ပိုင်းဒေသမှာအမေရိကန်အတွက်ဖိုးတန်ပြီးမရှိမဖြစ်လိုအပ်တဲ့မဟာမိတ်နိုင်ငံဖြစ်ပြီးတော့အီရန်နိုင်ငံရဲ့ရံမနိုင်ငံဖြစ်တယ်ဆိုပြီးတော့ထရမ့်အစိုးရအဖွဲ့ကတော့ထောက်ပြထားပါတယ်ခင်ဗျာ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထောင်ချခံထားရတဲ့ writers သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံအပြောင်းလဲအတွက်သတင်းတောက်အလုပ်လုပ်ရင်းထောင်ချောက်စင်ထောင်ချခံခဲ့ရတာဖြစ်တယ်လို့ကိုပါလုံးရဲ့ညီကပြောကြားလိုက်ပါတယ်။သူတို့နှစ်ယောက်ဟာအမှန်တရားကိုတင်ပြခြင်းကြသူတွေတာဖြစ်တယ်လို့ UNESCO ကပေးတဲ့ဂီလာမိုကန်တို့သတင်းလွတ်လပ်ခွင့်ဆုကိုကိုစားလက်ခံတဲ့ကိုပါလုံးရဲ့ညီကိုအောင်သူရကကိုသူရအောင်ကပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့သတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ညီလာခံကိုကုလသမဂ္ဂ UNESCO အဖွဲ့ကအီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်မှာကျင်းပပြီးတော့အခုနှစ်အတွက်ကမ္ဘာသတင်းလွတ်လပ်ခွင့်ဆုတွေကိုပေးခဲ့တာပါ။မြန်မာနိုင်ငံရဲ့အပြောင်းလဲအပေါ်စိတ်ဓာတ်တက်ကြွနေကြတဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာသူတို့တက်နိုင်တာကိုအကောင်းဆုံးလှုပ်ပေးခြင်းကြတဲ့သတင်းတော်လူငယ်တွေဖြစ်ကြတယ်လို့ကိုသူရအောင်ကပြောပါတယ်။ဒါပေမဲ့သူတို့ဟာထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရပြီးတော့စိတ်မကောင်းစရာထောင်ဒဏ်9နှစ်ချခံခဲ့ရတယ်လို့စုလက်ခံမိန့်ခွန်းမှာကိုပါလုံးရဲ့ညီကပြောကြားသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်ယွာသား10ယောက်ဥပဒေမဲ့အသက်ခံခဲ့ရတဲ့သတင်းကိုစုံစမ်းဖော်ထုတ်ရင်းနဲ့writer သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းဆီးခံခဲ့ရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ချခံခဲ့ရတာဖြစ်ပါတယ်။သူတို့အပေါ်ချမှတ်ထားတဲ့ထောင်ဒဏ်9နှစ်အတွက်အယူခံကိုတရားလွှတ်တော်ချုပ်ကမကြခင်ကပဲပယ်ချခဲ့ပါတယ်။နိုင်ငံတကာရေးရာသတင်းတွေကိုထူးထူးခြားခြားတင်ပြနိုင်တဲ့အတွက်အထင်ကရပိုလစ်ဇာဆုအပါအဝင်သတင်းပညာနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအသိအမှတ်ပြုခံရတဲ့ဆုတော်တော်များများကိုသူတို့နှစ်ယောက်ရရှိထားကြပါတယ်။
ကလုံးကရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်ထွင်းမှုချုပ်လည်းဖြစ်ရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညီနိုင်ရေးမှုလည်းဖြစ်တဲ့အဆူလမူလဟာမြန်မာနိုင်ငံကိုရှေ့သတင်းပတ်ထဲသွားရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာဖြစ်နေတဲ့လူသားချင်းစာနာစရာအခြေအနေတွေကိုကိုရွတ်သိမြင်နိုင်ဖို့မေလ9ရက်နေ့ကနေ15ရက်နေ့အထိသွားရောက်မဲ့ခီးစဉ်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ရေးယူကသတင်းထုတ်ပြန်ပါတယ်။လက်ရှိဖြစ်နေတဲ့ပဋိပက္ခတွေရဲ့တက်ရောက်မှုတွေကိုလေ့လာပြီးအိုရင်ဆုံးခွာခဲ့ရသူတွေနဲ့အနေရကျုံနိုင်တဲ့သူတွေအတွက်ရေရှည်ဘလို့အကူအညီပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုခီးစဉ်အတွင်းဆွေးနွေးမယ်လို့ပြောပါတယ်။လူသားချင်းစာနာစရာအကူအညီတွေပေးတဲ့နေရာမှာထိုးတက်မှုရှိစေရတဲ့မြန်မာနိုင်ငံတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာဘလို့ပူးပေါင်းဆောင်ရွက်မလဲဆိုတဲ့နည်းလမ်းတွေကိုသက်ဆိုင်သူတွေနဲ့ဆွေးနွေးမယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ရေးပေါ်အကူအညီကယ်ဆယ်ရေးဆိုင်ရာဒုတိယညီနိုင်ရေးမှူးအဆူလမူလာရဲ့ခီးစဉ်အတွင်းမှာလူသားချင်းစာနာစရာအကူအညီလိုအပ်နေသူတွေအစိုးရထိပ်တန်းတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွဲဆုံမှုရှိသလိုကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကစစ်ဆောင်စခန်းတွေကိုလည်းတွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ အူခီးစင်ဟာလူသားချင်းစာနာမှုဆိုင်ရာလက်ထောက်တွင်းမှုကြောင့်အဆူလာမူလာရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစင်လည်းဖြစ်ပါတယ်။သူဟာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပတဲ့မဲအာဆီယံနဲ့ကုလသမဂ္ဂအဆင့်မြင့်တာဝန်ရှိသူများစီဝေးပါတက်ရောက်ပြီးမြန်မာနိုင်ငံကိုလာမှာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အဖေတူအမေခွဲအကိုကင်ဂျွန်နန်းကိုတပ်ဖြတ်မှုနဲ့တရားစွဲခံရတဲ့ဗီယက်နမ်အမျိုးသမီးဒိုရီယန်တီဟွန်ကိုအကျဉ်ထောင်ကနေလွှတ်ပေးလိုက်ပါတယ်။မလေးရှားအကျဉ်ထောင်ကနေဒီကနေ့အစောပိုင်းလွှတ်လာတဲ့ဒိုရီယန်တီဟွန်ကဒီကနေ့နှောင်းပိုက်ကြရင်ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့ကိုပြန်မယ်လို့သူမရဲ့ရှေ့နေကပြောပါတယ်။အစိုးရရှင်းနေတဲ့ဘက်ကလူသတ်မှုနဲ့တရားစွဲထားတာကိုရုပ်သိမ်းပြီးတော့အဲ့ဒီစွဲချက်လောက်မကြီးလေးတဲ့ထိခိုက်နာကျင်စေမှုနဲ့ဆွဲဆိုခဲ့တာကိုသူမကအပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်လျှော့ပေါက်ပေးခဲ့တာပါသူ့အပေါ်ထောင်ဒဏ်3နှစ်နဲ့4လချမှတ်ခဲ့ပြီးတော့အကျဉ်းထောင်အတွင်းမှာကောင်းမွန်စွာနေထိုင်တဲ့အတွက်ဆောပြီးတော့ပြန်လွတ်ပေးခဲ့တာဖြစ်ပါတယ်ဒိုရီယန်တီဟောင်းနဲ့အတူဖမ်းဆီးခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံသူစီတီအာစီယာကိုလည်းလူသတ်မှုနဲ့ဆွဲထားတာကိုအစိုးရရှေ့နေတွေဘက်ကပြန်ရုပ်သိမ်းခဲ့တဲ့အတွက်ပြီးခဲ့တဲ့မတ်လမှာပြန်လွှတ်လာခဲ့ပါတယ်2019ခုနှစ်ဖေဖော်ဝါရီလတုန်းကမလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာကင်ဂျုံနန်းရဲ့မျက်နှာကိုအစိုက်ရည်တစ်မျိုးနဲ့တုပ်ပြီးတော့တတ်ခဲ့တယ်လို့သူတို့နှစ်ယောက်လုံးတရားစွဲခံရတာပါဒါပေမဲ့သူတို့နှစ်ယောက်လုံးကတော့သူတို့ဟာနောက်ပြောင်တဲ့ရုပ်တံဟာတာအစီအစဉ်တစ်ခုမှာပါခဲ့တယ်လို့ထင်တာလို့ပြောပါတယ်ကင်ဂျုံအွန်းရဲ့အဖေတူမအေခွဲအကိုကင်ဂျုံနန်းကိုလှုပ်ကြုံတတ်ဖြုတ်ဖို့အတွက်မြောက်ကိုရီးယားအစိုးရကအမိန့်ပေးခဲ့တာဖြစ်တယ်လို့တောင်ကိုရီးယားနဲ့အမေရိကန်အာဏာပိုင်တွေကပြောပါတယ်ဒီလူသတ်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံသား၄ယောက်ကိုလည်းတရားစွဲခဲ့ပေမဲ့သူတို့ဟာကင်ဂျုံနန်တက်ခံလာရတဲ့နေ့မှာပဲမလေးရှားနိုင်ငံကနေထွက်ပြေးလွတ်မြောက်သွားခဲ့ပါတယ
်မောင်နီယာပြန်ပေါ်အောင်ရေးသားပြောဆိုမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကအစ္စလာမ်ခေါင်းဆောင်လူးစ်ဖာရာခန်လက်ရရင်းဝါဒီအလက်စ်ဂျုံနဲ့တခြားလူတော်များများကို Facebook ဆောင်မျက်နှာသုံးစွဲခွင့်တွေမနေ့ကရုပ်သိမ်းလိုက်ပါတယ်အကြမ်းဖက်မှုကိုလုံဆော်တာကြောင့်အခုလိုရုပ်သိမ်းလိုက်တာလို့Facebook ကုမ္ပဏီရဲ့ပြောရေးဆိုခွင့်ပုဂ္ဂိုလ်ကပြောပါတယ်မနေ့က Facebook သုံးဆွဲခွင့်ရုပ်သိမ်းခံလိုက်ရတဲ့သူတွေဟာ Instagram လူမှုကွန်ရက်သုံးဆွဲမှုကိုလည်းရုပ်သိမ်းခံခဲ့ရတာဖြစ်ပါတယ်ဘယ်လိုရေးသားချက်တွေကြောင့်လဲဆိုတာကိုတော့ Facebook ကမပြောပါဘူးလက်ရရင်းဝါဒီ Alex Jones ကတော့သူ့ကိုအခုလိုလှုပ်တာဟာတသက်နာမည်ဖျက်တာလို့ဒေါသကြီးနဲ့တုံ့ပြန်ပါတယ်သူ့အနေနဲ့ Facebook ရဲ့စီးမျက်နှာကိုချိုးဖောက်တာမရှိဘူးလို့လည်းပြောပါတယ်ခင်ဗျာ Direct from Washington
The Voice of Americaသားကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဘက်ကသတင်းလွှာတွေဇက်တိုက်နားဆင်ရပါမယ်ရှင်။ရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့ AA နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကထိမ့်သိမ်းစစ်ဆေးနေတဲ့ဒေသခံရွာသားတွေနဲ့ဝန်ထမ်း120ကျော်ကိုပြန်လွှတ်ပေးလိုက်ပြီးကျန်နေတဲ့100ကျော်ကိုတော့စစ်ဆေးနေဆဲဖြစ်တယ်လို့တပ်မတော်တာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပါတယ်။ဒေသခံအရက်သားတွေကိုထိမ့်သိမ်းထားစဉ်တပ်မတော်ကပြစ်ခတ်မှုဖြစ်ရာက6ဦးထက်မနည်းသေဆုံးခဲ့ပြီးနောက်တစ်နေ့မှပဲဖမ်းဆီးထားခံရသူတွေကတဝက်လောက်ကိုပြန်လွှတ်ပေးလိုက်တာပါအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရရှင
်တပ်မတော်ကနေထိမ့်သိမ်းစစ်ဆေးနေတဲ့ရတိတောင်မြို့နယ်ကြောက်တန်းကြီးရွာသားတရားကျော်ကိုပြန်လွှတ်ပေးခဲ့ပြီးကျန်တဲ့လူတွေကိုတော့ဆက်လက်စစ်ဆေးနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတပ်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဝင်းစော်ဦးက VOA ကိုခုလိုပြောပါတယ
်ပြာကြောပြန်ထုတ်လိုက်ပါရခင်ဗျာဘာမှမတက်ဆိုင်တဲ့လူတွေကိုပြန်စစ်ဆေးချက်အရာပေါ့ဒီတရားတော့ကျွန်တော်တို့ပြန်ထုတ်လိုက်ပါရတယ်ပြန်တဲ့လူတွေလည်းကျွန်တော်တို့လိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေလုပ်ပြီးတော့မှမလိုအပ်ဘူးဆိုလို့ရှိရင်တော့ဘာမှဆက်ဆံမှုမရှိဘူးတော့ကုန်ပြန်ထွက်မှာပဲခင်ဗျာ
တမတော်ကနေပြန်လှုပ်ပေးတဲ့126ဦးမှာအသက်40 50ရွယ်တွေကျောင်းဆရာတွေဝန်ထမ်းတွေပါဝင်ပြီးကျန်တဲ့လူလက်ပိုင်းရွယ်130ကျော်ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့လည်းတမတော်ကပြောဆိုပါရယ်တမရောကနေထိန်းသိမ်းထားတဲ့ကြံတက်လူတွေကိုတော့အသေးစိတ်စစ်ဆင်းနေစေဖြစ်ပြီးတချို့အေအေဖွဲ့ဝင်တွေပါဝင်နေကြောင်းစီစစ်တွေ့ရှိရင်ဥပဒေရလှုပ်ဆုပ်လုပ်နေတဲ့ညီဆောင်ရွက်သွားမယ်လို့လည်းတမရောသတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းနှုံးကဒီကနေ့နေပြည်တော်မှာကျင်းပတဲ့တမရောသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြောက်တန်းကြေးရွာသား295ဦးကိုဧပြီလကိုမှတမရောကနေဖမ်းဆီးထိန်းသိမ်းထားပြီးရခိုင်တပ်တော်အေအေနဲ့ပတ်သက်မှုရှိမရှိစစ်ဆင်းနေချိန်မှာမနေ့ကနနက်တနားကြောကြောပြစ်ခတ်မှုဖြစ်ပွားခဲ့ပြီး6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တမတော်ဘက်ကတော့စစ်ဆေးနေစဉ်တွင်လူရင်းအားနဲ့လက်နက်လူခတ်လို့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ဒေသခံရွာသားတွေကတော့တမတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ထိခိုက်ဒဏ်ရာရသူ10ဦးကတော့စစ်တွေဆေးရုံမှာဆေးဝါးကုသမှုခံယူနေရပါတယ်။မနေ့ကပြစ်ခတ်မှုတွင်သေဆုံးသွားတဲ့6ဦးကိုတော့ဒီကနေ့မှတကြိုခဲ့ပါတယ်။ဒီတကြိုရာမှာလည်းမိသားစုဝင်တွေကိုခေါ်ယူခြင်းမရှိဘဲတာစီပိတ်ပင်မှုတွေရှိနေတယ်လို့ရတိတောင်လူမှုကွန်ရက်ပေးရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်။
တာစီကျောင်းကဇေယျကိုအလုံးသေးတဲ့လမ်းတစ်ချောင်းမှာဘယ်သူမှမရှိရဘူး။
ဓာတ်ပုံတွေပါတယ်မရရအောင်ဖုံးမကန်ရဘူးဘယ်သူမှအလောင်းကိုဂူမတွဲရဘူးမိသားစုတွေတော့သိချင်လို့ကမတွဲရအောင်ဖြစ်နေ
တိရခံတွေပြောဆိုနေတယ်လို့ကန့်သတ်ပိတ်ပင်မှုတွေမလုပ်ခဲ့ဘူးလို့အနောက်ပိုင်းတိုင်းစစ်ဆန္ဒချုပ်ကဘူမူကြီးဝင်းစောဦးကပြောပါတယ
်ဘာမှကျွန်တော်တို့ကကန့်သတ်ထားတာမရှိဘူးဗျထုတ်သွားတဲ့လူတွေရဲ့ဟုတ်လားလုံလောင်းတွေသူတက်ဆိုင်ရာခိုင်ခံခြင်းတွေကိုပြန်သိထားတယ်တက်ကြတဲ့လူအပ်တဲ့ဘူမူကြီးတန်ဖိုးမှုတွေအကုန်လုပ်ပြတာပဲဘာမှကန့်သတ်မှုမရှိပါဘူး
ကျောက်တန်းကျေးရွာတွင်ပြိခတ်မှုကြောင့်ရွာသားတွေတေကြီးထိခိုက်တန်ရာရရှိမှုနဲ့ပတ်သက်ပြီးအလားတူဆက်မှမဖြစ်ပွားဖို့ကျူးလွန်သူတွေကိုဥပဒေအရအရေးယူပြစ်ပေးဖို့နဲ့နိုင်ငံသားတွေကိုတရားဥပဒေစိုးမိုးမှုရရှိရေးနဲ့အမြန်ဆုံးကာကွယ်ဆောက်ရှောက်ပေးဖို့ရခိုင်မျိုးရပါတီ AMB ကနေနိုင်ငံတော်ဓမ္မရာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုမေလ2ရက်နေ့ရက်စွဲနဲ့တိုင်ကြားထားပါတယ်ခင်ဗျာ
နိုင်ငံရေးစုံစမ်းတင်ပြခဲ့တာပါရှင်အခုနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုအလှည့်ပေးပါမယ်စစ်တိုင်းငါးခုမှာတပ်မတော်ကလေးလာတာတစ်ဖက်သက်အပြစ်ရဖို့ကြေညာထားပေမဲ့တိုက်ပွဲပေါင်းအကြိမ်60ကျော်ဖြစ်ပွားခဲ့သလိုအပြစ်ရရေးအစီအစဉ်မှာမပါဝင်တဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့2လအတွင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲပေါင်း120ကျော်ဖြစ်ခဲ့တဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်ဒါပေမဲ့လည်းတစ်ဖက်သက်အပြစ်ရ10ရေးတပ်တန်းတိုးထားတဲ့2လအတွင်းငင်းချမ်းရေးဆွေးနွေးနိုင်ဖို့ရည်ရွယ်ထားကြောင်းနဲ့ရခိုင်ပြည်နယ်မှာဖမ်းဆီးထားတဲ့အရက်သားတွေကိုစစ်ဆေးအရေးယူဖို့ရှိကြောင်းလည်းနေပြည်တော်တပ်မတော်စစ်သမိုင်းပြတိုက်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅ခုမှာ2018ဒီဇင်ဘာလကနေ2019 AB လကုန်ထိလေးလတာအပြည့်ရထားတဲ့ကာလအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ဂျာမာရောတိုင်းရင်းသားအဖွဲ့တွေအချင်းချင်းဂျာမာပါတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စုနိုင်ဦးကသတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့တာဖြစ်ပါတယ
်။အချုပ်အနေနဲ့ကျွန်တော်တို့ရပောင်း130အတွင်းမှာကျွန်တော်တို့မိမိတနဲ့ထိတိတိုက်ပွဲဖြစ်ပွားမှုစုစုပေါင်း50နဲ့3ကျင်ရှိပါတယ်။လက်နက်ကိုင်အချင်းချင်းထိတိတိုက်ပွဲဖြစ်ပွားမှု45ကျင်ရှိပါတယ်။ဒါသာလက်နက်ကိုင်ဖွဲ့စည်းအားလုံးရဲ့နေမျိုးကျွန်တော်တို့ရှာမှုစုစုပေါင်းက469ကျင်ရှိပါတယ်။ဒီတိုင်းသာလက်နက်ကိုင်ဖွဲ့စည်းအားလုံးရဲ့ဆက်ကြီးကောက်ခံမှုအကျိန်ပေါင်း42ကျင်ရှိပါတယ်။နောက်ကျွန်တော်လူသစ်စုဆောင်မှုအကျိန်ပေါင်း51ကျင်ရှိခဲ့ပါတယ်။
တံပေါ်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဟာ KIA ကချင်တပ်ဖွဲ့ဖြစ်ပြီး14ကြိမ်ဖြစ်ပွားခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားမှုအများဆုံးကတော့ RCSS SSA နဲ့ TNLA SSA ဝဟိုင်းတို့ဖြစ်ပြီးတိုက်ပွဲ42ကြိမ်ဖြစ်ပွားခဲ့ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်ကနေ2လတာကာလအတွင်းမှာတော့ချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တိုက်ပွဲအကြိမ်120လောက်ဖြစ်ပွားခဲ့ကြောင်းကိုတံပေါ်သတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ
်။26ရက်2လ2019ကနေ25ရက်3လ2019ဒီထိတွေ့တိုက်ပွဲဖြစ်ပွားမှုအကြိမ်60ဖြစ်ခဲ့ပါတယ်။မိုင်းဖြစ်စိ13ကြိမ်ဖြစ်ခဲ့ပါတယ်။ကျွန်တော်တို့26ရက်3လ2019ကနေ25ရက်4လ2019အထိထိတွေ့တိုက်ပွဲ65ကြိမ်မိုင်းဖြစ်စိ26ကြိမ်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ချမ်းသို့အကြံပြုလို့ရပါတယ်။
ပြီးခဲ့တဲ့ AB 30ရက်နေ့ကမူဆယ်မြို့မှာအစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲတို့ဆွေးနွေးခဲ့တဲ့ bilateral call နှစ်ဖက်အပြည့်ရစာချုပ်လက်မှတ်ရေးထိုးရေးကိစ္စအပေါ်တမ်ဘရော်ရဲ့ရည်တည်ချက်ကိုလည်းဗိုလ်ချုပ်စိုးနိုင်ဦးကအခုလိုရှင်းလင်းခဲ့ပါတယ
်။မူဆယ်မှာတွေ့တဲ့ဟာတော့ကျွန်တော်တို့ NRPC တာဖွဲ့တွေတွေ့တာတော့အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီဟာနဲ့ပတ်သက်လို့တော့ဆက်တဲ့ဆွေးနွေးရန်ရှိသေးတယ်ဆိုတဲ့အနေပဲရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဘန်ဒရိုလက်ခံမှန်တမ်းခံမှန်တမ်းမှန်ဆုံးပြတယ်။ဆက်တဲ့ဆွေးနွေးမှုပါ
ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကလူ295ဦးကိုစစ်ဆေးဖို့ထိန်းသိမ်းထားစဉ်မေလ2ရက်နေ့မနေ့2နာရီလောက်မှာလူတချို့ဟာလက်နက်လူဖို့ကြိုးစားတာကြောင့်ပြစ်ခတ်ခဲ့ရကြောင်းဒီပြစ်ခတ်မှုမှာ6ဦးသေဆုံး10ဦးဒဏ်ရာရပြီး4ဦးပျောက်ဆုံးခဲ့ကြောင်းလောလောဆယ်မှာတန်တရားမရှိသူတွေကိုလွှတ်ပေးခဲ့ပြီးလူ126ဦးကိုဆက်လက်ထိန်းသိမ်းစစ်ဆေးနေကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကရှင်းလင်းပြောကြားပါတယ်မြောက်ဦးမြို့နယ်လက်ကရွာကဖမ်းဆီးထားသူ29ဦးရဲ့အခြေအနေကိုလည်းသူကအခုလိုစစ်ပြောပါတယ
်လက်ကပြီးပါတယ်သူဖမ်းဆီးထားတဲ့29ယောက်ကိစ္စအဲ့ထဲကမှကျွန်တော်ပြောချင်တာကကျွန်တော်တို့ပနာမစစ်ကြောချက်တွေက18ယောက်ဒီတောက်ပွဲဝင်များဖြစ်ပါတယ်18ယောက်ဒီအမှတ်31ရဲတပ်ဖွဲ့ကျွန်တော်တို့မြောက်ဦးမှာရှိတဲ့ရဲတပ်ဖွဲ့ကိုတိုက်ခိုက်တဲ့နေရာမှာကိုတိုင်ကိုကြပါဝင်ခဲ့သူများဖြစ်ပါတယ်၅ယောက်ဒီအမာခံများဖြစ်ပါတယ်။ကျန်တဲ့၄ဦးဒီသ တန်တရားစီရင်ဖြစ်ပါတယ်အဲ့ဒီလိုကျွန်တော်တို့ခေါ်ထုတ်ရရှိရဖြစ်ပါတယ
်သူတို့ကိုဥပဒေအရဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်29ဦးအနက်မှာ3ဦးဟာစစ်ဆေးနေစဉ်ကာလအတွင်းသေဆုံးခဲ့ပါတယ်ဒီသေဆုံးမှုဟာနှလုံးရောဂါကြောင့်တယောက်ကျိုးဆွဲချသေးသူတယောက်နဲ့ဆေးဆွဲပြီးစိတ်ကျသေဆုံးသူတယောက်ရှိကြောင်းလည်းတက်မရော်ကသတင်းထုတ်ပြန်ထားပါတယ်ဒီသတင်းစာရှင်းလင်းပွဲကိုတက်မရော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးဒူးဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီအတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့တက်မရော်ဟာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာအပြစ်ရကာလကိုနောက်ထပ်၂လတိုးမြှင့်ထားပါတယ်။အပြစ်ရကာလတက်တန်းတိုးတဲ့အပေါ်ကုလသမဂ္ဂအမေရိကန်နဲ့တရုတ်နိုင်ငံတွေကလည်းကြေညာချက်တွေထုတ်ပြန်ပြီးကြိုဆိုခဲ့ပါတယ်။ဒါပေမဲ့အပြစ်ခတ်ရက်စဲထားရမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မပါဝင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ
်။သောတာရှင်များရှင်တမရောကစစ်တိုင်းငါကူမှာတစ်ဖက်သက်အပြစ်ခတ်ရက်စဲထားတာကိုနောက်ထပ်နှစ်လတက်တန်းတိုးဖို့ကြီးညာလိုက်ပါတယ်။လေးလကြာအပြစ်ခတ်ရက်စဲထားချိန်မှာငင်းချမ်းရေးအထွက်ဆွေးနွေးမှုတွေရှိခဲ့သလိုနောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်တက်တန်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြစ်ခဲ့တဲ့လေးလကြာအပြစ်ရက်ချိန်မှာငင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်နှစ်လတာတက်တန်းကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3855 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်မနက်ဖြန်စနေညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရရှင်ဒီကနေ့ကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သတင်းသမားတွေဖန်ဆီးအရေးယူခံနေရတဲ့အခြေအနေတွေကိုမြန်မာသတင်းလောကကမီးမောင်းထိုးပြီးတော့ပြောကြပါဗျမြန်မာအစိုးရနဲ့တက်မတော်ခေါင်းဆောင်တွေကလည်းသတင်းလွတ်လပ်ခွင့်အတွက်တဝင်းလွှာတွေအသီးသီးပေးပို့ခဲ့ကြပေမဲ့သတင်းမီဒီယာပေါ်သဘောထားနဲ့ပတ်သက်လို့တော့မေးခွန်းထုတ်နေကြတာပါပြည်စုံကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NND အရသာအစိုးရလက်ထက်မှာတော့မြမစာနေစဉ်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာပို့ပြီးတော့မှဆိုးဝါးလာနေပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့အနေအထားဖြစ်လာနေတယ်လို့မြမစာနေစဉ်သမားတွေကဝေဖန်သုံးသပ်လိုက်ကြပါတယ်။ဒီကနေ့ကြာရောက်တဲ့ကမ္ဘာစာနေစဉ်လွတ်လပ်ခွင့်နေ့မှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမြမပြည်ဒီမိုကရေစီရေလှုပ်ရှားမှုကာလတစ်လျှောက်သတင်းလွတ်လပ်မှန်ကန်ရေးကြိုးပမ်းခဲ့ကြသူတွေရဲ့စွမ်းဆောင်ချက်တွေကိုသူအတိအမှတ်ပြုကြောင်းနဲ့ဒီမိုကရေစီကူးပြောင်းစမြမနိုင်ငံရဲ့လက်ရှိအခြေအနေမှာတော့စာနယ်ဇင်းသမားတွေအနေနဲ့တစ်ဖက်ဆောင်းနေအတွေ့ခေါ်တွေတရားသည်အစွဲလမ်းတွေကိုလျှော့ပြီးငြိမ်းချမ်းတရားမျှတတဲ့လူဖွဲ့စည်းဖြစ်ဖို့ဝိုင်းဝန်းကူညီပေးကြပါလို့တိုက်တွန်းထားပါတယ်။တမရကကွယ်ဦးစီးချုပ်ပို့ချုပ်မှုကြီးမင်းအောင်လိုင်ကလည်းနေ့စဉ်မိဝဲနေတဲ့သတင်းစကားတိုင်းဟာတန့်ရှင်းစင်ကြဲပြီးတော့မူလအတိုင်းမှန်မှန်ကန်ကန်ဖြစ်ဖို့အရေးကြီးတယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့သူပေးပို့တဲ့သဝန်လွှာမှာပြောထားပါတယ်။အခုလိုမျိုးနိုင်ငံခေါင်းဆောင်တွေရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ပေးပို့တဲ့သတင်းစကားတွေကနေမြန်မာနိုင်ငံရဲ့လက်ရှိစာနယ်ဇင်းသတင်းသမားတွေရုံတုံတွေ့နေရတဲ့အခက်အခဲစိတ်ခေါ်မှုအခြေအနေတွေကိုတော့သတင်းသမားတူလည်းဖြစ် Inner News သတင်းမီဒီယာအဖွဲ့ရဲ့သတင်းမီဒီယာအကြံပေးပုဂ္ဂိုလ်ဦးစိန်ဝင်းကအခုလိုတုံ့သက်ပါတယ
်သူတဲ့တဝန်လာကိုဖတ်ပြီးတော့ဘာလို့တွေ့ရလဲဆိုတော့ဒေါ်စန်းစုကြည်အနေနဲ့ဒီသတင်းစာလွတ်လပ်ခွင့်နဲ့သူကနိုင်ငံရေးအရာကြည့်တာပဲပို့တယ်အဲသူချီးကျူးတာကဘာလဲဆိုတော့သတင်းစာသမားတွေဒီရုံးကန်တဲ့ကာလတော်လိုင်းကာလပေါ့လေနော်ဒီစစ်အုပ်ချုပ်ရေးစစ်ပဏအောက်ကနေပြီးတော့ရုံထွက်တဲ့ကာလမှာအာရုံးကန်တဲ့သတင်းစာသမားတွေကိုအတိအမှတ်ပြုချီးကျူးထားတာတွေ့တယ်ဒီနေ့ခေတ်သတင်းစာအာလောကမှာကြတော့ဟိုရက်တိပုံမမှန်ဘူးပေါ့ဆိုတဲ့ဟာသူဆိုလိုချင်တဲ့အာကိုကျွန်တော်နားလည်တိုက်တာကတော့ဟုတ်ပြီသတင်းစာသမားကအာရုံးကန်တဲ့လူကတော့လူကောင်းတယ်ဒါပေမဲ့ဒီနေ့ကမှအဲ့လိုရုံးကန်မှုလည်းမပါဘဲနဲ့အဲသတင်းစာလုံနေတဲ့ဟာတွေကအာသုံးမရဘူးဆိုတဲ့ဟာမျိုးဖြစ်နေတယ်အမှန်တော့ကျွန်တော်တို့ဒီလူတိုင်းရတော့ပဲတော်လိုင်းကြီးထဲမှာပဲပါနိုင်မလို့ဒုက္ခဒုက္ခအလျောက်ပေါ့နော်ကျွန်တော်တို့အခုကဲတဲ့နာလောကဝင်ရောက်လာတဲ့လူငယ်တွေဒါတွေကိုဟိုကောင်းမြင်တတ်တဲ့စိတ်နဲ့ကြည့်တဲ့အဲ့လိုအကောင်းမြင်တတ်တဲ့စိတ်နဲ့မကြည့်ပဲနဲ့အေးမင်းတို့ကတော့မဆုံးပါဘူးကွာဆိုတဲ့ဟာမျိုးဖြစ်တာကတော့ မကောင်းဘူးကျွန်တော်အမြင်ကတော့အဲ့ဒါလွဲမှားတဲ့ခံယူမှုလိုပဲမြင်ပါတယ
်မြန်မာနိုင်ငံရေးလေလာအခဲခတ်နေသူနိုင်ငံခြားသတင်းတော်တူလည်းဖြစ်တဲ့ကိုတီဟာသွေးကလည်းမြန်မာသတင်းသမားတွေရဲ့အနာဂတ်သတင်းမီဒီယာလွတ်လပ်ခွင့်ဟာပို့ပြီးတော့မှအခြေအနေဆိုးလာနေတဲ့အနေအထားကိုမြင်နေရတယ်လို့ကမ္ဘာစာနေစဲလွတ်လပ်ခွင့်နေ့မှာမြန်မာသတင်းမီဒီယာလောကအခြေအနေကိုသုံးသပ်ပါတယ်
အဓိကတော့လေကျွန်တော်တို့တိုင်းပြည်တိဆောက်ရေးတယ်လီတိဆောက်ရေးလို့ပြောတဲ့အခါမှာကျွန်တော်တို့တိုင်းပြည်တယ်လီတိဆောက်ရေးအစိုးရကလည်းလုပ်နေတယ်တမရော်ကလည်းပါတယ်ပေါ့နော်တိုင်းပြည်တိဆောက်ရေးအတွက်ကိုအားလုံးကလုပ်နေတယ်လို့ပြောပေမယ့်အဲ့တိုင်းပြည်တိဆောက်ရေးထဲမှာကျွန်တော်တို့ဒီစာနေစင်းလွတ်လပ်ခွင့်နဲ့ကျွန်တော်တို့စာနေစင်းလော့ဒီသရုပ်ကမှန်တိုင်းပေါ့နော်ကျွန်တော်တို့ဒီမီဒီယာခန့်ကန်တာကိုမပါဘူးလားလို့မေးစရာရှိအဲ့ဒီအချိန်မှာကျွန်တော်တို့လည်းဟိုတိုင်းပြည်မှာလိုအပ်တဲ့အခြေခံအဆောက်အဦတစ်ခုလိုပဲကျွန်တော်တို့မှာတိဆောက်ပြုပြင်မှုလိုရတယ်အများကြီးပဲတိုးတော်လည်းပဲအဲ့ဒီဘက်ကိုကျွန်တော်တို့ဒီဆောက်ပြုပြင်နေတဲ့လူတွေကအာရုံမထားပဲနဲ့အခုလိုမျိုးနိုင်ငံရေးကျွန်တော်အားတိုင်မှုတွေကြားမှာကျွန်တော်တို့ကြားရပြီးတော့မြေသားပင်လိုမျိုးဖြစ်လာတဲ့ပြဿနာဟာကျွန်တော်တို့အဲမီဒီယာလောကပြအနာဂတ်ပေါ်တော့အခုဒါပဲဒီကျွန်တော်တို့ဒီရုပ်ောက်ဝဲမတိုင်ခင်ကာလတွေမှာပိုပြီးကြီးမားတဲ့ဖြစ်ရတဲ့ဖြစ်လာမယ်ကျွန်တော်တို့မီဒီယာရဲ့ဒီညီမကြီးမရှိတဲ့မီဒီယာရဲ့အခန်းကဏ္ဍဟာလည်းပိုပြီးတော့ခြောက်ခြားဖွယ်ရကောင်းလာဖို့ရှိတယ်လို့မြင်ပါတယ်ဗျ
မြန်မာနိုင်ငံတွင်းမှာသတင်းသမားတွေသတင်းရယူရမှာချိတ်ချောက်ခံရတာကိုထိလျောက်အကြမ်းဖက်ခံရတာရှိနေပြီးတော့ဒီအတွက်သတင်းသမားတွေကိုလုံလုံလောက်လောက်အကာအကွယ်ပေးနိုင်မှုမရှိတဲ့အပြင်သတင်းလွတ်လပ်ခွင့်ကိုအားပေးတဲ့ဥပဒေပြင်ဆင်မှုတွေဥပဒေသစ်ရေးဆွဲမှုတွေကိုမလုပ်နိုင်ခဲ့ဘူးလို့ပန်မြန်မာအဖွဲ့ကလည်းစစ်တမ်းထုတ်ဝေဖန်ထောက်ပြထားပါတယ်ပြည်သူနိုင်ငံအခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းသတင်းလွတ်လပ်ခွင့်အကျိုးကိုဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အစစ်တဟာအရင်နှစ်တွေကထက်စာရေးအစစ်တစစ်ရောကြသွားတယ်ဆိုပြီးတော့လည်းဖော်ပြထားပါရှင
်မဆုမစုံစမ်းတင်ပြခဲ့တာပါရှင်နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွင်မှာတော့အမျိုးသမီးကန္တာတုတ္တဆောင်လေအမေရိကန်တခွင်သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။အိန္ဒိယနိုင်ငံအရှေ့ဘက်ကန်ယိုရန်ဒေသဩရိတပြည်နယ်ကိုဒီကနေ့မနက်ပိုင်းကဝင်ရောက်တိုက်ခတ်တဲ့အင်အားဖြင့်ဖန်နီဆိုက်ကလုန်းမုန်တိုင်းကြောင့်အသုံးရောက်ထပ်မင်းသေဆုံးပြီးတော့ပူရီမြို့နယ်တခြားအရှေ့ချမ်းပြည်နယ်တွေမှာတော်တော်များများထိခိုက်ပျက်စီးသွားပါတယ်။လေတိုက်နှုန်းတနအီကိုမိုင်120ကျော်နှုန်းနဲ့ပူရီမြို့ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်အဆောက်အဦခေါင်မိုးတွေလန်ထွက်သစ်ပင်တွေလည်းလဲကျခဲ့ပါတယ်။ယာယီဒုက္ခသည်စခန်း4000လောက်မှာပြောင်းရွှေ့ခိုးလုံနေကြသူဒီကန်ယိုရန်ဒေသကမြေနိမ်ပိုင်းမှာနေထိုင်နေသူတသန်းကျော်လောက်ရှိတယ်လို့အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးဌာနကပြောပါတယ်။မိုဇမ်ဘစ်နိုင်ငံမြောက်ပိုင်းမှာတော့ကဲနက်ဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းတန်းစင်ရေမရရှိတာကြောင့်ကာလာဝမ်းရောဂါကူးစက်ဖြစ်ပွားနေတယ်လို့မိုဇမ်ဘစ်အာဏာပိုင်တွေကကြေညာလိုက်ပါတယ်။အာဖရိကတိုက်အရှေ့ပိုင်းကမိုဇမ်ဘစ်နိုင်ငံကိုကဲနက်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်တာတပတ်ကြာခဲ့ပြီးတဲ့နောက်မှာဝမ်းရောဂါဖြစ်ပွားမှုတရားစင်ကျော်ရှိတယ်လို့ပြောပါတယ်။ဗင်နီဇွဲလားသမ္မတကြားဖြတ်သမ္မတအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကအစိုးရဝန်ထမ်းတွေကိုအထွေထွေသပိတ်မှောက်ကြဖို့ဆော်ဩထားပေမဲ့ကာရာကတ်စ်မြို့တော်မှာဒီကနေ့အခြေအနေတွေလောလောဆယ်တည်ငြိမ်နေပါတယ်။သမ္မတနီကိုလတ်စ်မာဒူရိုကိုထောက်ခံနေတဲ့စစ်တပ်ကိုပြည်သူတွေဘက်ပါဖို့အတွက်ဟွမ်ဂွိုက်ဒိုကတိုက်တွန်းထားပေမဲ့စစ်တပ်ခေါင်းဆောင်တွေကတော့မဒူရိုအပေါ်မှာခိုင်ခိုင်မာမာဆက်လက်ထောက်ခံနေပုံရပါတယ်။ထောင်ချခံထားရတဲ့ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ဟာနိုင်ငံအပြောင်းလဲအတွက်သတင်းတော်အလုံးလုံရင်းနဲ့ထောင်ချောက်စင်ထောင်ချခံခဲ့ရတာဖြစ်တယ်လို့ကိုဝါလုံးရဲ့ညီကပြောကြားလိုက်ပါတယ်။သူတို့နှစ်ယောက်လုံးဟာအမှန်တရားကိုတင်ပြချင်သူတွေသာဖြစ်တယ်လို့ UNESCO ကပေးတဲ့ Guillermo Cano သတင်းလွတ်လပ်ခွင့်ဆုကိုကိုစားလက်ခံခဲ့တဲ့ကိုဝါလုံးရဲ့ညီကိုသူရအောင်ကပြောကြားခဲ့တာဖြစ်ပါတယ်ရှင်။
မေလ3ရက်တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုတ္တဆောင်လေအမေရိကန်တခွင်စတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါရှင်။
This program has come to you from the Voice of America, Washington.
From Washington.